ဂါမာဥမီခရွန်မျိုးကွဲဗိုင်းရပ်စ်ကူးစက်တာတက်လာတဲ့အတွက်ဖြီးသွားလာခွင့်တွေပိတ်လိုက်ပြီးဥရောပနိုင်ငံတချို့ရှိဆေးရုံတွေကလူနာတွေကိုလက်ခံဖို့ပြင်ဆင်နေကြပါတယ်။ UK နော်ဝေးနဲ့ဒိန်းမတ်နိုင်ငံကခီးသည်တွေဝင်ဝင်ကိုအင်ဒိုနီးရှားနိုင်ငံကပိတ်ပင်လိုက်ပါတယ်။ပြီးခဲ့တဲ့ပတ်ကပထမဆုံးဥမီခရွန်လူနာကိုတွေ့ရှိပြီးတဲ့နောက်ကြိုတင်ကာကွယ်တဲ့အနေနဲ့တားမြစ်ခီးသွားနိုင်ငံစင်းမှာအဲ့ဒီနိုင်ငံတွေကိုထပ်ထည့်လိုက်ရတာဖြစ်တယ်လို့ဝန်ကြီးလိုဟုတ်ဘင်ဆာပန်ဂျာတိုင်ကပြောပါတယ်။အလားတူပဲအမေရိကန်ကနေဒါနဲ့အခြားတိုင်းပြည်ရှိပြည်ကိုအစ္စရေးကခီးသွွာလာခွင့်ပိတ်လိုက်ပါတယ်။အစိုးရအဖွဲ့မှမဲပေးဆုံးဖြတ်ခဲ့ပြီးတဲ့နောက်အစ္စရေးဝန်ကြီးချုပ်နက်ထလီဘက်နက်ရဲ့ယုံကအခုလိုကြေညာလိုက်တာပါ။အဲ့ဒီတိုင်းပြည်တွေကပြန်လာတဲ့လူတွေအားလည်းကွာရန်တင်းဝင်ကြရမယ်လို့သတ်မှတ်လိုက်ပါတယ်။ကမ္ဘာတော်တော်မှာအိုမီခရွန်ကထိန်းနိုင်သိမ့်မရပြန့်နှံ့နေတယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးဒေါက်တာအန်တိုနီဖောချီက NBC သတင်းဌာနနဲ့အင်တာဗျူးမှာပြောကြားလိုက်ပါတယ်။အမေရိကန်ဆေးရုံစနစ်မှာတကယ်ပြဿနာကကာကွယ်ဆေးထိုးဖို့အကျုံးဝင်တဲ့သားနဲ့ကာကွယ်ဆေးမထိုးကြတဲ့သူတွေအတော့ကိုများနေတာပဲဖြစ်ပါတယ်လို့ဒေါက်တာဖောက်ချီကပြောပါတယ်။ဂျာမနီနိုင်ငံအနောက်မြောက်ပိုင်းဒေသမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှုန်းမြင့်မားပြီးကူးစက်မှုနှုန်းကနည်းတဲ့အတွက်အကောင်းမြင်ထားတယ်လို့ခရစ်ပတ်နဲ့နေတိကူကာလတွေကြောင့်အသေးအတာလူနာကားတွေမှာလူနာလက်ခံနိုင်ဖို့အတွက်လည်းပြင်ဆင်ထားတယ်လို့ ICU အကြီးအကဲ Ren Laga AB သတင်းဌာနကပြောကြားပါတယ်။